ပြည်ထောင်စုရလက်ထက်မကွေးတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေလက်ထက်မှာပြည်ထောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်ပေးလှူခဲ့တယ်လို့ပြောဆိုနေကြတဲ့ငွေတန်းပေါင်း1900ကျော်ကိုမကြာခင်ရက်ပိုင်းအတွင်းလက်ရှိအစိုးရထံပြန်လည်ပေးရသွားမယ်လို့ပြောဆိုထားတဲ့အကြောင်းကိုလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက VOA ကိုပြောပြပါတယ်ဒီနယ်မြေကွင်းတွေကနေရတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်းပေါင်း9000ကျော်ပျောက်ဆုံးနေတာကိုစားတုံးလုံးကစစ်ဆေးနေတဲ့အချိန်မှာပဲအဲ့ဒီငွေတွေကကျပ်တန်းပေါင်း3000ကျော်ကိုလက်ရှိဆိုရတစ်ထံပြန်လည်ပေးရဖို့တမရရုံးကညွှန်ကြားထားတယ်လို့လည်းပြောပါတယ်။ဒီဆောင်ကိုတော့ဆက်တင်နေမြန်ထားတဲ့ VOA မြန်မာရဲ့သတင်းတော်ကိုထောင်ကပြောပြပေးပါလိမ့်မယ်။
မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်အတွင်းရေနံလက်ရက်တွင်လုပ်ငန်းကနေရတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်းပေါင်း9000ကျော်ပျောက်ဆုံးနေတာကိုလက်ရှိအစိုးရတက်လက်ထက်မှာတွေ့ရှိခဲ့တာပါ။အဲဒီငွေတွေကပြည်ထောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်ပေးလှူခဲ့တယ်လို့ပြောဆိုကြတဲ့ငွေတန်းပေါင်း1900ကျော်ကိုဦးဖုံးမော်ရွှေကဒီရက်ပိုင်းအတွင်းမှာပြန်ပေးမယ်လို့အကြောင်းကြားထားတဲ့အကြောင်းလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးမြို့က VOA ကိုပြောပါတယ
်။မနေ့ကဒီကရှင်းနေမှာလုပ်တယ်ညလေကြတော့ဒီတော်လူပြန်ခိုင်းနေဖုံပြွေးတင်းကိုပြေးလိုက်တဲ့တန်း1900ကိုဒီဖက်ကပြန်ပြေးမယ်လို့ပြောတယ်ဗျ။အဲကျွန်တော်ကြည့်ရတော့ဒီဥကြီးထွန်းဆိုတဲ့ပုဂ္ဂိုလ်ကြာကြည့်တာကဥကြီးထွန်းလို့အဲဒီဟိုကျွန်တော်တို့တစ်ဖက်ကျွန်တော်ဒီရုံးကတန်းအုပ်စုရေးမှုမကွေးတိုင်းဒေသကြီးဆိုရအဖွဲ့ရဲ့အတွင်းမှုဖြစ်တဲ့ဥဝေစင်ဆုံးကတစ်ဖက်ကျွန်တော်တို့တွေ့တာဥကြီးထွန်းနဲ့အဲဒီဟိုနဲ့ဥကြီးကျော်ကဥဖုံးမော်ရွှေကအဲတန်း1900ကိုရပိုင်ပြေးပေးမယ်တဲ့အဲလိုပြောတာဗျ။ကျန်တာတွေကတော့သူတို့ပြေးပါလိမ့်မယ်ဘယ်တော့ပြေးမယ်တော့မသိဘူးပေါ့နော်။နောက်တစ်ခါရွှေသူကငွေစုငွေချေးအဲဒီဝေးကြီးလုပ်ငန်းမှာရှိရတယ်ကတော့တို့လုပ်ငန်းရှင်ကြီးချိန်ငှားထားရတော့မသိဘူးအဲ့ဒါကြီးပြန်ပြေးပါလိမ့်မယ်တော့ပြန်ရတော့မသိဘူးပေါ့နော်ပြန်ပြောပါမှာကျွန်တော်တို့ကအဲ့ဒါပြောနေပြီမနေရတယ်လို့ဆိုစာပို့လိုက်ပြီ
ဒီကိစ္စနဲ့ပတ်သက်လို့ April 25ရက်နေ့မနက်မှာမကွေးတိုင်းဒေသကြီးအစိုးရရုံးအတွင်းသတင်းစာရှင်းလင်းပွဲတက်ပြုလုပ်ခဲ့ပါတယ်ဒီရှင်းလင်းပွဲအတွင်းမှာကွာဟနေတဲ့ငွေအများပြားတွေကနေကျပ်တန်းပေါင်း3000ကျော်ကိုလက်ရှိအစိုးရထံပြန်လည်ပေးရဖို့တမနာရုံးကညွှန်ကြားထားတယ်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွညူကအခုလိုပြောပါတယ
်အရှိတုကငွေစုကူချင်းမှာကတန်း1900ကျော်နောက်တစ်ခါဒီဘာပေါ်ကိုတက်ခိုင်းရေးခြင်းဥပဒေကတန်း1900ကျော်အဲ့ဒါကိုဟိုပြန်တောင်းပါတယ်နောက်တစ်ခါဘယ်ဟိုတည်းပါတယ်နောက်ကပေးတော်တည်းပါတယ်ကာလီစည်းပါတယ်အဲ့ဒါကိုပြန်တောင်းပါတယ်ပြန်မပြေးဘူးဆိုရင်တော့ဥပဒေကြောင်းရရေးယူပါတယ်ပြည်တော်ပြည်ယုံအောင်ရှင်ကြတာဒီမှာဥပဒေကြောင်းနဲ့တိုင်ပင်ပြီးတော့ဥပဒေကြောင်းနဲ့အစိုးရဖွဲ့နဲ့တိုင်ပင်ပြီးဆောင်ရွက်နေတာကတော့ပြည်တော်စုအစိုးရကညွှန်ကြားထားတဲ့အတိုင်းကျပ်သားပေါင်း3200အဲ့ဒါဒီရဖို့ကိစ္စပဲလောလောဆယ်လုပ်မှနေတယ်ကျန်တာကြီးကတော့နောက်တစ်ဆင့်ပြီးတစ်ဆင့်ဘယ်လိုလာမလဲဆိုတာမသိသေးဘူးပေါ့နော်အစိုးရဘက်တိုင်ပင်ညီနိုင်လို့ရမှာနော
်တမနာရုံးညွန်ကြချက်အရကျပ်တန်းပေါင်း3000ကျော်ပြန်ပေးဖို့အတွက်မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေမကွေးတိုင်းဒေသကြီးကွန်ပျူတာဖောင်ဒေးရှင်းဥက္ကဋ္ဌနဲ့ရွှေသူခအသေးစားငွေကြေးလုပ်ငန်းဥက္ကဋ္ဌဦးကြည်ထွန်းတို့စီကိုအသိပေးအကြောင်းကြားစာပေးပို့ထားတယ်လို့ဒေါက်တာအောင်မွန်းညိုကပြောပါတယ်ဒီငွေအများပြကွာဟနေမှုနဲ့ပတ်သက်လို့ပြည်ခံပြိုးပါတီဗဟိုနဲ့လုံးဝသက်ဆိုင်မှုမရှိတဲ့အကြောင်းအစိုးပိုင်းကလေးကပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားတာပါတကယ်လို့ဒီငွေအများပြားကိုပါတီဝင်တဦးကအလွဲသုံးစားလုပ်ခဲ့တယ်ဆိုရင်လည်းပါတီစီးငင်းစီကံအရာအရေးယူသွားမယ်လို့လည်းသူက VOA ကိုပြောဆိုထားတာပါလက်ရှိအချိန်မှာပြည်ခံပြိုးပါတီကိုပေးလှူခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမလို့ဒါဟာလုံးဝမဟုတ်မှန်မှန်ကန်တဲ့အကြောင်းဒီကနေ့မှာပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဦးနန္ဒာနာမည်ကညင်းဆိုသလိုအစိုးရတာဝန်ရှိသူတွေအနေနဲ့လည်းဦးဖုံးမော်ရွှေကိုခေါ်ယူဆွေးနွေးလိုက်ရင်ဒီကိစ္စပိုပြီးရှင်းရှင်းလင်းလင်းသိနိုင်မှာဖြစ်တယ်လို့သူကဆိုပါတယ်
ဖုံးမော်ရွှေကအစိုးရဘက်တောင်းယူတဲ့အချိန်မှာဆောင်ရွက်ခဲ့တဲ့ကိစ္စတွေဖြစ်တယ်ပေါ့နော်။နောက်သူကဝန်ကြီးချုပ်ကြောင့်နေလေဒီတိုင်းရဲ့မူဝေကိုဦးကြီးတင်မှတ်တယ်လို့သူကရှိရလေ။ဆိုတော့သူလုံးဆောင်ခဲ့တဲ့ကိစ္စတွေကငါပြည်ခံမျိုးလုပ်ခဲ့တဲ့ပြခဲ့တဲ့ဆိုတော့ကျွန်တော်တို့ဦးချိန်ကြီးကတို့စေရရအောင်စီနေနေထားရအောင်ကျွန်တော်တို့ဒီမှာမသိထားဘူး။မရှိဘူး။ဒီမရှိတဲ့တော်တော်မရှိကြောင်းကျွန်တော်တို့ပြောထားပြီးလေ။ဆိုတော့ဦးဖုံးမော်ရွှေဟိုအစိုးရဘက်ကခေါ်ယူပြီးတော့ဒါတွေရဲ့ရှင်းလင်းနိုင်ပြီးတော့မှာပါ။ဒီလိုနဲ့အစ်ကိုပဲကျွန်တော်တို့ကပြောနေတာပေါ့လက်ရှိအစိုးရကဒါဆောင်ရွက်လို့ရမယ့်ကိစ္စဆိုနေရလေဆိုတော့ဒါလက်ရှိအစိုးရကနေတော့တောင်းတဆောင်တဲ့ပုံစံကိုခေါ်ယူအမင်းနဲ့ပြီးတော့မှဆက်ကြည့်နေတဲ့ကိစ္စကြီးတော့မှာပါဥပဒေနဲ့အညီပဲဆောင်ရွက်သွားကြမှာပေါ့
ဒီကိစ္စဆိုတာတက်တဲ့အတွင်းမှာဦးဖုံးမော်ရွှေဟာမကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့မကွေးတိုင်းဒေသကြီးရဲ့ပြည်ခံပြိုးပါတီဥက္ကဋ္ဌအဖြစ်လည်းတာဝန်ယူခဲ့တာပါဒါကြောင့်လေဒီငွေအများပြားကိုပြည်ခံပြိုးပါတီဘဟုအတွက်အသုံးပြုခဲ့ရလားဒါမှမဟုတ်မကွေးတိုင်းပြည်ခံပြိုးပါတီမှာပေးလှူခဲ့တာလားဆိုတာကိုတော့လက်ရှိအချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့လို့ကြန့်ရှိနေသေးတဲ့ကွာဟငွေငွေတန်းပေါင်း4000ကျော်နဲ့ပတ်သက်လို့ပြည်ထောင်စုအစိုးရနဲ့တိုင်ပင်ကစစ်ဆေးဆောင်ရွက်သွားမယ်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကပြောဆိုထားပါတယ်ခင်ဗျာ
ခုထောင်သတင်းပေးပို့ထားတာပါ